လုံသမားယုံနေတဲ့ပြဿနာနဲ့ရင်ဆိုင်နေရတဲ့ထိုင်းနိုင်ငံမှာတော့ပြည်ပနိုင်ငံသားအလုံသမားတွေပြန်လာအောင်ဖိတ်ခေါ်တဲ့အနေနဲ့ COVID-19 ကာကွယ်ဆေး5သိန်းကိုအလုံသမားတွေအတွက်တည်ဆန့်ချန်ထားတဲ့အကြောင်းထိုင်းအလုံသမားရေးဝန်ကြီးဌာနကမနေ့ကပြောဆိုပါတယ်။အိန္ဒိယနိုင်ငံတွေဖြစ်တဲ့မြန်မာ၊ကမ္ဘောဒီးယားနဲ့လာအိုနိုင်ငံကအလုံသမားတွေကိုရှေ့လာမှထိုင်းနိုင်ငံတွေကိုပြန်ပြီးတော့လာရောက်ခွင့်ပြုဖို့အတွက်ထိုင်းအစိုးရကစီစဉ်နေပါတယ်။အစားအသောက်နဲ့ရာဘာထုတ်လုပ်ရေးလိုပြည်ပတင်ပို့တဲ့လုပ်ငန်းတွေအတွက်ထိုင်းနိုင်ငံမှာနိုင်ငံသားအလုသမားအကြီးအကျယ်ယွန်းနေရနေလေရင်ဆိုင်နေရပါတယ်။ပြည်ပကရောက်လာတဲ့အလုသမားတွေကိုရောက်ရောက်ချင်းသတင်းနှစ်ပတ်တိကျခွဲစောင့်ကြည့်ပြီးရင်တော့ကာကွယ်ဆေးထိုးပေးမှာပါ။ရှေ့ပြောင်းဝင်ရောက်လာတဲ့အလုသမားတွေကိုကာကွယ်ဆေး၄သိန်းကနေ၅သိန်းအထိထိုးပေးဖို့အတွက်ထိုင်းနိုင်ငံကပြင်ဆင်ထားပါတယ်။နေဆက်မှာအရင်က COVID-19 ရောဂါကူးစက်မှာစိုးရိမ်ပြီးတော့တင်းကျပ်ထားတဲ့စည်းကမ်းတွေကိုလျှော့ပေးမယ်ဆိုရင်လူကုန်ကူးမှုတွေရပ်တန့်အောင်အထောက်အကူပြုမယ်လို့မျှော်လင့်တဲ့အကြောင်းလဲထိုင်းအစိုးရကပြောထားပါရဲ့ရှင်။